ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေဟာတနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာပြီးဖြစ်ပါတယ်။ဖိလစ်ပိုင်မြန်မာနှစ်နိုင်ငံဆက်ဆံရေးတိုးမြှင့်မှုအတွက်နှစ်ရက်ကြာတည်ဝင်အလဲပတ်ခီလာရောက်ခဲ့တဲ့ဖိလစ်ပိုင်သမ္မတကိုနေပြည်တော်လေးစီမှာပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ကတွားရောက်ကြိုဆိုခဲ့ပါတယ်။ဖိလစ်ပိုင်မြန်မာနှစ်နိုင်ငံလက်တွဲလှုပ်ဆောင်မှုတွေကလည်းနှစ်နိုင်ငံကြားခိုင်မာတဲ့ပူးပေါင်းဆောင်မှုအခြေခံရအောင်တည်ဆောက်မှာဖြစ်ကြောင်းမြန်မာနိုင်ငံကိုမထွက်ခွာခင်ဖိလစ်ပိုင်နိုင်ငံဒါဗိုနိုင်ငံတကာလေးစီမှာဖိလစ်ပိုင်သမ္မတကပြောတာပါ။မြန်မာနိုင်ငံကနေထိုင်းကိုခီးဆက်မဲ့ဖိလစ်ပိုင်သမ္မတကဒေတာရင်းဖွံ့ဖြိုးဆဲနိုင်ငံတွေကြားတူညီတဲ့အတွေ့အကြုံတွေနဲ့စိန်ခေါ်မှုတွေရှိတာမျိုးအပြန်အလှန်ကြိုးစည်းပွားတွေနဲ့ပတ်သက်ပြီးလက်တွဲဆောင်ရရင်ခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုအခြေခံရအောင်တည်ဆောက်သွားမယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကဒေတာရင်းမှာအရှိန်အမြန်ဆုံးတိုးတက်နေတာကိုတွေ့ရတာမျိုးနှစ်နိုင်ငံကုန်သွယ်ရေးနဲ့ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာကိစ္စရပ်တွေကိုမြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာအဓိကထားဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်။ဖိလစ်ပိုင်နဲ့မြန်မာနှစ်နိုင်ငံအတွက်စေဝါလုပ်ငန်းနဲ့စားတောက်ကုန်လုံးဆက်မှုလုပ်ငန်းအများအပြားမှာလက်တွဲလှုပ်ဆောင်နိုင်ရည်ရှိတယ်လို့လည်းသမ္မတကပြောပါတယ်။ဖိလစ်ပိုင်နိုင်ငံကလာမယ့်ဧပြီလနဲ့အာဆီယံလက်ကျသဘာပတိအနေနဲ့မနီလာမှာအကြိမ်30မြောက်အာဆီယံထိပ်သီးညီလာခံကျင်းပဖို့စီစဉ်နေတာမို့အာဆီယံနိုင်ငံတွေကိုဖိလစ်ပိုင်သမ္မတတွားရောက်နေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံဟာဖိလစ်ပိုင်နဲ့ဆက်ဆံရေးထူထောင်လာတဲ့နှစ်ပေါင်း60ကျော်လာပြီဖြစ်ပြီးအခုသမ္မတဒူတာရီရဲ့မြန်မာတခီးစဉ်ကနေနှစ်နိုင်ငံဆက်ဆံရေးတိုးတက်အောင်ခိုင်မာအောင်လုပ်မယ်ဆိုတာပြသနေတယ်လို့လည်းပြောပါတယ်။သမ္မတဒူတာရီဟာမြန်မာသမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့အပြင်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။